ဒီလကုန်နိုဝင်ဘာ30ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေထဲက905ခါခွေစူပူလှုံ့ဆော်မှုနဲ့ဆွဲဆိုထားတဲ့အမှုကိုတရားရုံးကနေအမိန့်ချမှတ်တော့မှာဖြစ်ပါတယ်။တပ်တွေအထောက်အထားနဲ့အကြောင်းအရာတွေမခိုင်လုံမဲ့တမင်ဖန်တီးထားတာဖြစ်တယ်လို့လူခွင့်ရရှိနေဦးမင်းလွင်ဦးကသုံးသပ်ပြောဆိုပါတယ်။ကိုဇော်မိုးကျော်ကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ။
ဦးမင်းလွင်ဦးခင်ဗျာအခုပထမဆုံးကျွန်တော်မေးချင်တာကတော့ဒီလိုပါ။ဒေါအောင်ဆန်းစုကြည်ကိုဒီနောက်ကုန်ပိုင်းမှာလည်းအမိန့်ချမယ်ဆိုတဲ့သတင်းတွေကျွန်တော်တို့ကြားရပါတယ်။အဲ့တော့ဒေါအောင်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ခြုံငုံသုံးသပ်မယ်ဆိုရင်ဦးမင်းလွင်ဘယ်လိုသုံးသပ်ကြမှာလဲခင်ဗျာ
။ပထမဆုံးကတော့ဒေါအောင်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေအားလုံးကတော့လုံခြံဖန်တီးပြီးတော့ဆွဲဆိုထားတဲ့အမှုတွေပဲကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာ
။အဲ့တော့အခုဒီ30ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုဆွဲထားတဲ့အမှုတွေကငါးငါးခါခွေးနဲ့ဟာကိုအမိန့်ချမယ်လို့ကြားရပါတယ်။ဆိုတော့ဒီအမှုနဲ့ပတ်သက်လို့ရောအဓိကသူ့အပေါ်မှာဘယ်အချက်ပေါ်မှာမူတည်ပြီးတော့ဆွဲထားတယ်လို့ဦးမင်းလွင်လေ့လာသိရှိထားပါလဲ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်ပေါ်မှာမူတည်ပြီးတော့မှဒေါအောင်ဆန်းစုကြည်ကို95ခောက်ခွေးနဲ့ဆွဲဆိုထားတဲ့ဥစ္စာကလုံလောက်မှမမှားရနေတယ်လို့ကျွန်တော်ပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒေါအောင်ဆန်းစုကြည်ကဖေဖော်ဝါရီလ10ရက်နေ့မှာစတင်ဖမ်းဆီးခံရပြီးသားဖြစ်တယ်။ပါလီကံပြီးတော့တပတ်အကြာမှထုတ်တဲ့ statement ပုံမှာမူတည်ပြီးဆွဲဆိုထားတာဖြစ်တဲ့အတွက်လွန်စွာမှမမှားယူနေတယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ။
အဲ့တော့ဒီ30ရက်နေ့မှာဒီမှုနဲ့ပတ်သက်ပြီးအမိန့်ချမယ်လို့ကျွန်တော်သိရပါတယ်။အဲ့တော့ဟိုကျွန်တော်ဒီကြားထဲမှာသိချင်တာတကူကဒီလိုပါဒီအမိန့်ချမယ်အဆင့်ကိုရောက်သွားပြီဆိုတော့သူတရက်ခွင်မှာပေါ့နော်ဒါတစ်ဖက်ကတရက်လိုဘက်ကတင်ပြတဲ့ဆွဲချက်ကခိုင်မာတယ်လို့တရားရုံးကဆုံးဖြတ်ပြီးလို့အမှုကိုဆွဲချက်တင်တာလားခင်ဗျ။
အဲ့တော့ကျွန်တော်တို့ဒီမှုကိုဆွဲဆိုထားတဲ့ဥစ္စာကတက်တည်လည်းမခိုင်လုံဘူးအကြောင်းချင်းရလည်းမခိုင်လုံဘူးတို့တော်လည်းပဲနိုင်ငံရေးအရာဒီမှုကိုပြစ်ပေးဖို့အတွက်ရည်ရွယ်ပြီးတော့လုံဆောင်တယ်လို့ပဲကျွန်တော်တို့ကမြင်ပါတယ
်။အဲ့တော့ဒီငါးငါခါခွေးနဲ့ပြီးလို့ရှိရင်နောက်ထပ်ဘယ်လိုအမှုတွေနဲ့တော့စမ်းစုကြည့်အမိန့်ချဖို့ရှိတယ်လို့ဦးမင်းလွင်တို့လေ့လာသိရှိထားပါလဲ
။ဆက်တွေဥတွေရပြစ်ပေးရေးယူမဲ့ပုံမှန်တစ်ခုရှိတယ်နောက်ပြီးတော့တခါပုံကုန်သွင်းကုန်နဲ့အရေးယူမဲ့ပုံမှန်တစ်ခုရှိတယ်ဒါတွေကိုအမိန့်ချမယ်လို့ကျွန်တော်ပြည့်ရပါတယ်ခင်ဗျအ
ဲ့ဒီအမှုမှာရောကျွန်တော်တို့လေ့လာမိသလောက်ကတော့ဒီဒေါ်ဆန်းစုကြည်အိမ် channel မှာမိတဲ့ဆက်သွယ်ရေးဆက်တွေပုံမှန်အခြေခံပြီးတော့ဟိုဆွဲချက်တင်ထားတယ်လို့သိရပါတယ်ဒီမှုနဲ့ပတ်သက်လို့ရောဦးမင်းလွင်ဘယ်လိုသုံးသပ်ပြောဆိုလို့ပါလဲ
ကျွန်တော်တို့ဆက်သွယ်ရေးဆက်တွေဆိုတာကလုံခြုံရေးတပ်ဖွဲ့တွေသုံးတဲ့ကိစ္စဖြစ်တယ်ဒီတိုင်းဝန်ကြီးဌာနရဲ့လက်အောက်ခံအဖွဲ့အစည်းကဖြစ်တယ်အဲ့တော့ဒီဆက်သွယ်ရေးဆက်တွေရှိနေတယ်ဆိုတဲ့ကိစ္စကဒေါအောင်ဆန်းစုကြည်အနေနဲ့လုံးဝသိနိုင်တဲ့ကိစ္စမဟုတ်ဘူးဒေါအောင်ဆန်းစုကြည်ရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့ကိစ္စလည်းမဟုတ်ဘူးဒေါအောင်ဆန်းစုကြည်နဲ့ပတ်သက်မှုလုံးဝမရှိဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်ခင်ဗျအဲ့
တော့ဒီဆက်သွယ်ရေးဆက်တွေကရဲတွေရဲ့ဆက်သွယ်ရေးဆက်တွေ
ဟုတ်ပါတယ်ခင်ဗျအဲမြန်မာနိုင်ငံရဲတပ်ဖွဲ့ကသုံးတဲ့ဆက်သွယ်ရေးဆက်တွေပါ
ဆိုတော့ရဲတွေဆိုတာကဒီဒေါအောင်ဆန်းစုကြည်ရဲ့အိမ်ခြံကိုလုံခြုံရေးတာဝန်ယူပေးနေတဲ့ရဲတွေကိုပြောတာလား
ဟုတ်ပါတယ်ခင်ဗျာ
နောက်တစ်ခုကသွင်းကုန်ထုတ်ကုန်ကိစ္စပေါ့နော်အခုဆက်သွယ်ရေးဆက်တွေတဲ့ဒီသွင်းကုန်ထုတ်ကုန်ကိစ္စတွေကဆက်ဆက်မှုရှိပါသလားအဲ့ဒီမှုနဲ့ပတ်သက်လို့ဆွဲဆိုထားတဲ့ပုံမှာဘယ်လိုသုံးသပ်ချင်ပါလဲ
သွင်းကုန်ထုတ်ကုန်ဥတွေရအရေးယူတာရှိတယ်အဲ့ဒီမှာဂျမ်ပါပေါ့နော်အမှန်ကတော့ဒီဆက်တွေအားလုံးကပြည်ရေးဝန်ကြီးဌာနကနေတင်သွင်းတဲ့ဆက်တွေဖြစ်တဲ့အတွက်ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ဘယ်လိုမှဆက်ဆက်မှုမရှိဘူးဆိုတော့ကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
အမှုတွေနဲ့ပတ်သက်ပြီးတော့ဒီခုခံတဲ့ဘက်ကပေါ့နော်ဒီချက်တွေကိုတရားခွင်မှာဖြေရှင်းတယ်လို့ဦးမင်းလွင်လေ့လာသိရှိထားပါလ
ားဟုတ်ပါတယ်ဒီချက်တွေနဲ့ပတ်သက်လို့ရှင်းနေဖွယ်ရနေပြီးတော့ခုခံချေပါထားတယ်လို့လည်းကျွန်တော်သိရတယ
်ဆိုတော့ဒီလာမယ့်30ရက်နေ့မှာတရားသူကြီးကအမိန့်ချမယ်ဆိုတော့ဒီဒေါအောင်ဆန်းစုကြည်ဘက်ကခုခံတင်ပြချက်တွေကခိုင်လုံတယ်ဆိုလို့ရှိရင်ဒီအမှုကဒေါအောင်ဆန်းစုကြည်အနေနဲ့ပေါ့နော်လွတ်မြောက်မလားဘလို့နေသားမျိုးတွေဖြစ်နိုင်တယ
်အဲအမားတော့ဗျာတက်တေခံတက်တေထွက်ချက်တွေဝင်မှာမူတည်ပြီးတော့အမိန့်ချမယ်ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုပြစ်ပေးနိုင်မှုရလုံးဝမရှိပါဘူးသို့တော်လည်းပဲကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာဖြစ်နေတဲ့တရားရုံးတွေကနိုင်ငံရေးရနိုင်ငံရေးမှုနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ပြစ်ဒဏ်ပေးဖို့ပြီးရမယ်ဆိုတဲ့အချက်အမိန့်တွေရှိနေတဲ့အတွက်ဒီအမှုမှာတော့ဒေါအောင်ဆန်းစုကြည်ကိုအမြင့်ဆုံးပြစ်ဒဏ်ပေးမယ်လို့ကျွန်တော်တို့ဒီနေ့ယူဆပါတယ်တရားရုံးနေအနေနဲ့လွတ်လပ်စွာစီမံဆောင်ရွက်ခွင့်မရှိဘူးလို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ကိုဇော်မိုးကျော်ဆက်သွယ်မေးမြန်းတင်ဆက်ထားတာပါ